တခါကြီးနဲ့တင်းဆူရတပ်ဖွဲ့တွေနဲ့အေးအေးရခိုင်တပ်မတော်ကြားချုပ်ပွားနေတဲ့တပ်ဖွဲ့တွေကြောင့်နေရချွန်ခွာထွက်ပြေးနေကြတဲ့သူတွေအတွက်အထူးစိုးရိမ်ပူပန်မိကြောင်းဒေသတွင်းမှာကူညီရေးလှုပ်ဆောင်နေကြတဲ့ INGO နိုင်ငံတကာအကူအညီပေးအဖွဲ့တွေကဒီကနေ့ဇန်နဝါရီလ22ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်။တပ်ဖွဲ့တွေအပြင်ဖိနှိပ်ညှဉ်းပန်းမှုတွေဖြစ်ပေါ်နေတဲ့တရင်တွေထွက်ပေါ်နေတာကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေတဲ့အပြင်အမျိုးသားအမျိုးသမီးနဲ့ကလေးငယ်ခံမှန်းကြီး9000လောက်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြတာကြောင့်ဒီနေ့ကျမှဖော်ပြထားပါတယ်။အကျံပဲ့တိုက်ခတ်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့မြို့နယ်၅မြို့နယ်ကိုစာနာမှုအကူအညီတွေပို့ပေးနိုင်ရတဲ့အတွက်လည်းကြီးမားတဲ့ကန့်သတ်မှုတွေနဲ့ရင်ဆိုင်နေကြတာကြောင့်ကန့်သတ်ထားမှုတွေကိုဖြေလျှော့မပေးဘူးဆိုရင်တော့ဒီခန့်ကြီးနယ်အလဲပိုင်းနဲ့မြောက်ပိုင်းဒေသကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဒေသခံတွေကိုပြည်ရင်းပြည်ပကအကူအညီပေးအဖွဲ့အစည်းတွေအနေနဲ့အသက်ကယ်ဆယ်ရေးအတွက်လိုအပ်တဲ့အကူအညီတွေပို့ပေးနိုင်မှာမဟုတ်ကြောင်းလည်းဒီနေ့ကျမှဖော်ပြထားပါတယ်။ဒီတော့ကတည်နေတဲ့ဒေသခံတွေကိုလက်ရှိအခြေအနေမှာအကူအညီပေးနေတဲ့ရခိုင်လူမှုအဖွဲ့အစည်းတွေနဲ့တက်ချင်တဲ့အဖွဲ့တွေကိုကျေးဇူးတင်ကြောင်းပြည်ပခဖြစ်နေတဲ့ဒေသတွေကိုအကူအညီပေးနိုင်ရင်းနဲ့လက်ရှိအကူအညီပေးနေပြီးဖြစ်တဲ့အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်သူတို့အနေနဲ့အစဉ်သင့်ရှိကြောင်း INGO အဖွဲ့တွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကြေညာချက်ကိုတော့ Oxfam, Norwegian Refugee Council, Mercy Corps, Save the Children, World Vision စတဲ့ INGO အဖွဲ့ပေါင်း18ဖွဲ့ကလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။